နိုင်ငံတော်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြည်ပနိုင်ငံ Scotland Edinburgh မြို့တော်ကချင်းနှင်ထားတဲ့ Freedom of Edinburgh စုကိုပြန်ရုပ်သိမ်းလိုက်ပါတယ်။ယူရိုကောင်စီကြီးကဲဖြစ်သူ Frank Ross ကတင်သွင်းထားတဲ့ဆိုပေါ်ကောင်စီဝင်တွေကြားကြာတာပြည်ကမဲခွဲဆုံးဖြတ်တာမှာကောင်စီဝင်အားလုံးရဲ့ထောက်ခံမင်းနဲ့စုကိုပြန်ရုပ်သိမ်းလိုက်တာပါ။ဒီစုကိုဒေါက်ဆန်းစုကြည်နိုင်ငံကျေကျုပ်ကြနေချိန်2005ခုနှစ်ကပေးထားတာဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးအတွက်လှုံ့ဆော်ချက်တွေကြောင့်စုပေးထားတာပါ။အခုတော့ရခိုင်ပြည်နယ်မှာအစိုးရတပ်ဖွဲ့တွေရဲ့ရဲရဲဆက်ဆက်လှုပ်ဆောင်မှုတွေကိုဒေါက်ဆန်းစုကြည်ကပြစ်တင်ရှုတ်ချဖို့ညှင်းဆန်တဲ့အတွက်ဆိုပြီးပြန်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။စုကိုပြန်ရုပ်သိမ်းဖို့စသည့်အစိုးရတင်သွင်းသူမျိုးတော်ကောင်စီအကြီးအကဲ Frank Ross ကသူ့ကိုဒီစုပေးထားတာဒါမှမဟုတ်စုပေးထားတဲ့အကြောင်းချက်တွေဟာဒီနေ့ရောက်ပတ်တဲ့ဒါမှမဟုတ်မှန်ကန်တယ်လို့ကျွန်တော်ဆက်ပြီးယုံကြည်မှုမရှိတော့ပါဘူး။2005ခုနှစ်ကသူ့ကိုပေးထားတဲ့စုကိုပြန်ရုပ်သိမ်းရေးကျွန်တော်တို့အလွယ်တကူစဉ်းစားဆုံးဖြတ်တာမဟုတ်ပါဘူးလို့ပြောပါတယ်။ဒီလိုမျိုးမြို့ပတိုင်ခင်ကလည်း Dublin Newcastle နဲ့ Oxford မြို့တွေကဒေါက်ဆန်းစုကြည်ကိုသူတို့ပေးထားတဲ့စုကိုပြန်ရုပ်သိမ်းထားပါတယ်။ဒီလိုမျိုးအနေနဲ့ဒီစုကိုပေးထားပြီးမှပြန်ရုပ်သိမ်းတာတပိုင်းတစ်ချောင်းနှစ်ပေါင်း128နှစ်တွင်ဒါဟာဒုတိယအကြိမ်နဲ့ရှိပါသေးတယ်။ပထမအကြိမ်က1890ခုနှစ်ကဖြစ်ပြီး Irish နိုင်ငံရေးသမား Charles Pannell ကိုပေးထားတဲ့စုကိုအင်္ဂလန်ရေးရှုပ်တော်ဘုံကြောင့်ပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ကြီးမြင့်ခံထားရတဲ့စုကိုအခုလိုမျိုးပြန်ရုပ်သိမ်းခံရတာနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကိုယ်တိုင်နဲ့ဖြစ်ဖြစ်အစိုးရအနေနဲ့ပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဖြစ်ဖြစ်မှတ်ချက်ပြီးတုံ့ပြန်ပြောဆိုတာမျိုးမရှိဘူးလေပါဘူး